တော်ရရှင်များခင်ဗျာဆရာဦးဝင်းတင်အားထောင်ကနေပြန်လွတ်လာတဲ့ကာလကနေမကွဲလွန်ခင်သတင်းပတ်တွေအထိနိုင်ငံရေးလူမှုရေးနဲ့သတင်းမီဒီယာကဏ္ဍတွေနဲ့ပတ်သက်လို့သူ့ရဲ့အယူအဆတွေယုံကြည်ချက်တွေအတွေးအခေါ်တွေကိုအလင်းသိမ်းတယ်လို့ပြောခဲ့ပါတယ်အဲ့ဒီတည်းကတချို့ကိုကောက်နှုတ်တင်ပြရရင်လက်ရှိမြန်မာပြည်သူတွေကြားမှာအပြောများနေတဲ့2008ဖွဲ့စည်းပုံကိစ္စနဲ့ပတ်သက်လို့ဆရာဦးဝင်းတင်ပြောခဲ့ပူတာကဒီလိုပါ
2008အစီအကံဥပဒေကြီးကိုကျွန်တော်တို့ဟာမပြင်နိုင်မင်းနဲ့ဒီအတိုင်းပဲရက်ဒီမြန်ကာလပတ်လို့ကျွန်တော်ကစစ်တပိုင်းအစိုးရလိုပဲကျွန်တော်မြင်တယ်အဲ့တော့ဒီစစ်တပိုင်းအစိုးရနဲ့ဟိုဟလာကျွန်တော်တာမားဆရာတော့ကျွန်တော်တို့ဟလာဘလို့မှပူပေါင်းဆောင်ရဆရာတို့ဒီတွက်ဆောင်ရဆရာတို့ဆိုတဲ့အကြောင်းတွေသိမရှိဘူးသို့တော့ကျွန်တော်ကဘာပဲပြောပြောစစ်တပိုင်းအစိုးရမပြောနဲ့တကယ့်ကိုတခါလေအဆွေပြူးဘလူးခေါင်းဆောင်တာတဲ့စစ်အစိုးရလက်ထက်မှာတော့မှကျွန်တော်တို့ဒုစီအထုံမှုတွေဒမုစီရှိရှိမှုတွေဒုစီဒီဆောင်မှုတွေကိုကျွန်တော်လုတ်ကင်နိုင်လို့ရှိရဲ့ကျွန်တော်ဒီစစ်ပိုင်းသူကလက်ထက်မှာလဲကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်တော့မှာပဲပြီးခဲ့တဲ့ရှင်လင်းလုံကလာဒီအကြီးတော်ကလာကြီးမှာကျွန်တော်ဘာတွေပြောလင့်တယ်ဒုစီဒီဆောင်ကြီးလာဒုစီရှင်ပန်ကြီးဒုစီလူအောင်လူဖွဲ့စီလထုံးကြီးဆိုတဲ့ဟာတွေကိုလူလာတယ်တော့ဒီလူကတင်ပြောက်တဲ့အစိုးရဒီစီရေးဆိုတဲ့အဲ့တော့တူညီကြီးရဲ့အာဏာရှင်အစိုးရတွေကိုဖြုတ်ချမယ်ပယ်ဖျက်မယ်ဆိုတဲ့အာကိုညှို့ကြည့်တယ်ညောမန်းနေ
တိုင်းရင်းသားအရေးပြည်တော်စုအရေးနဲ့ပတ်သက်လို့လေပြည်တော်စုတစ်တခုဖြစ်ပေါ်လာဖို့နဲ့ပတ်သက်လို့ဆရာဦးဝင်းတင်ရဲ့အမြင်ကဒီလိုပ
ါတိုင်းလာဒီသားတွေမှာကိုယ်ပိုင်ကြံစည်မှုအခွင့်အရေးတွေလူ့အခွင့်အရေးတွေပြည်စုံမှကျွန်တော်ချင်းတဲ့အမျိုးသားတိုင်းကအမျိုးသားရေးစိတ်ဓာတ်ကိုကြောပြီးတော့ပြည်တော်စုကိုတလှမ်းနိုင်လိမ့်မယ်ပြည်တော်စုစိတ်ဓာတ်ကိုပေါ်ထုတ်နိုင်လိမ့်မယ်လို့ကျွန်တော်ကယူဆပါတယ်ဘာဖြစ်လို့လဲဆိုတော့အမျိုးသားရေးစိတ်ဓာတ်ဆိုတာကတော့ဘယ်မျိုးသားဖြစ်ဖြစ်အကုန်လုံးရှိမှာပဲမမအပါဝင်ဟလာတိုင်းလားအားလုံးမှာဒီမျိုးတိုင်းမှာအမျိုးသားစိတ်ဓာတ်ကြီးရှိပဲဟလာအဲ့ဒီမျိုးသားစိတ်ဓာတ်နဲ့ရင်ကျွန်တော်ကမပြီးဘူးကျွန်တော်ကပြည်တော်စုဆိုတဲ့နိုင်ငံတကြီးကိုကျွန်တော်တည်ဆောက်နိုင်ရမယ်အဲ့ဒီနိုင်ငံတော်စစ်ဟာအမျိုးသားတိုင်းရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့ဟလာဓာတ်လူမျိုးများခွင့်လို့ဆိုတာဒီပေါ်မှာအခြေခံနိုင်လို့ရှိရဲ့ပြည်တော်စုစိတ်ဓာတ်ဆိုတာကြီးကိုကန်ဆွဲနိုင်မယ်အဲ့ဒီလိုပြည်တော်စုစိတ်ဓာတ်ကိုကန်ဆွဲနိုင်ခြင်းအပြင်လည်းကျွန်တော်ဟာလူသားရေးစိတ်ဓာတ်တွေပို့ပြီးတော့ကျေဝန်းနဲ့စိတ်ဓာတ်ကျေဝန်းနဲ့အမျိုးအမည်ကျေဝန်းနဲ့ရည်ပန်းချက်တွေနဲ့အဲကျွန်တော်အရှိသဖြင့်ရည်ကြည်သွားနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်သတင်းမီဒီယာလောကနဲ့သတင်းစာဆရာတွေကိုလည်းဆရာဝန်းတင်ကအခုလိုတိုက်တွန်းခဲ့ပါတယ
်သတင်းစာလွတ်လပ်ခွင့်ဆိုတာကတော့အမှန်တိုင်းတော့ရင်ကျွန်တော်ဖြစ်စစ်တဲ့ကိုကျွန်တော်ကြိုးပမ်းလာခဲ့တာသတင်းစာလွတ်လပ်ခွင့်ဆိုတဲ့ပြဿနာကျွန်တော်ဒီကနလောက ਾਇ အရေးကြီးဆုံးလုပ်ငန်းမယ်လားဒင်းလာလောက်ခွင့်ရအောင်ကိုဒီလိုမြန်တိုက်ရမယ်ဒင်းလာလောက်ခွင့်ရအောင်တောက်ဆူရမယ်ဒင်းလာလောက်ခွင့်ရှိအောင်ထိုးရမယ်ကျွန်တော်ကြောက်လို့ရှိခဲ့တာအဲ့တော့ကျွန်တော်ဒီနေ့ဒီခါကြတော့လေကျွန်တော်နှစ်ပေါင်းများစွာကျန်လာချင်းကြီးတစ်တက်တပါးရနိုင်ချင်းကြီးလက်အောက်တူနေခဲ့ခါကြတော့ဒီဒင်းလာလောက်ခွင့်ဆိုတာကျွန်တော်ကဒီနေ့လဲကျွန်တော်ကိုအရေးကြီးဆုံးပြဿနာပဲအဲ့တော့ဒင်းလာလောက်ခွင့်ဆိုတာတောက်လို့ရနေတဲ့ခါပေါ့ဘူးအဓိကတော့ဒင်းလာသမားတွေကကိုယ်ကအားတော့ရမယ်ကိုယ်တိုင်ကလွတ်လပ်မှုရှာမယ်လွတ်လပ်စွာဤသာဟုလွတ်လပ်စွာပေါ်ထွက်မှုမျိုးကိုယ်တိုင်ကလည်းဖြေရမယ်ကိုယ်တိုင်ကတိုက်ပွဲဝင်ရမယ်ကျွန်တော်လည်းဒီမှာဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ဘာလဲဆိုတော့ဒီဒင်းသာလောကတွေကိုကြီးတဲ့အခါမှာပြောတဲ့အခါမှာသူကအမှန်တရားပဲကကြီးတာဆိုတဲ့ဟာကိုအမြဲတမ်းပြောကြတယ်လမ်းပါလေသူတို့ပြောနေတာအမှန်တရားကြီးပဲပြောလို့မရဘူးနော်သူတို့ပတ်ဝန်းကျင်မှာဒီကြီးရဲ့အရေးထားကြီးကိုကအမှန်တရားကြီးကအများကြီးသတ်မှုနေတယ်နိုင်ငံအင်အားစုဒီဘက်ကဆိုတော့အစိုးရအင်အားစုဒီဘက်ကဆိုတော့စစ်တပ်တို့ကလို့ဆွေးဟာရည်မိသားရဆိုတော့သူလည်းလူပိုင်းချင်းကြီးရဲ့ဒဏ္ဍာရီရတဲ့သူတော့မတရားတဲ့ဟာကြီးသူတို့ရဲ့ပေါ်ဝင်ကြီးမှာအနေနဲ့ကြည့်တယ်အဲ့မတရားတဲ့အင်အားစုတွေကလည်းမတရားတဲ့လူပိုင်းတွေကိုလုပ်နေကြတယ်အဲ့လိုဟာကြီးကြောင့်သူတို့ဟာအမှန်တရားတဲ့ကရက်တည်တယ်ဆိုတာမပြီးပါဘူးအမှန်တရားတွေကိုဖော်ထုတ်ရမယ်အမှန်တရားတွေကိုကြိုက်ရမယ်အမှန်တရားတွေတိုင်မှာသာဒီအမှန်တရားဆိုတဲ့ဟာကြီးကဟာလားရောင်ကြီးသားတာလည်းသူလည်းပူးဝင်လာတယ်မယ်အဲ့တော့ကျွန်တော်အမြဲတမ်းပြောတယ်အခုကမ္ဘာမှာဖြစ်စားနေရလား Crusading Journalism ဆက်ဒီနေ့မှာဖြစ်စားနေတာကမ္ဘာမှာလေဥပမာဖိလစ်ပိုင်တို့ဝန်မှာဆိုရင်ဖြစ်စားတယ်မက်ကီဝူတို့ဝန်မှာဆိုရင်ဒီလိုနားချရီကပဝင်းကြီးမှာရှိတယ်မတရားမှုကြီးမကောင်းမှုကြီးအဆိုးတရားကြီးအမှားတရားကြီးအဲ့ဒီဖိုတိုကြီးထိုက်ခိုက်တဲ့အတွက်ဒါဇင်းတာတွေကိုခြေပြီးခါတယ်ခြေကြီးခါတယ်ဘုံကွဲခါတယ်တနပ်ပြီးခါတယ်ဇင်းတာချရီအတက်ခါတယ်စသည်အဲ့လိုဒီမှာကြရီကအဲ့လိုကိုလုံးဝမယုံပါမယ်လို့ကျွန်တော်မြင်ပါတယ်အကုန်လုံးကတော့ကျွန်တော်ဒီနာလွတ်လပ်ခွင့်ဒီနိုင်ငံများစွာရှိနေတဲ့နိုင်ငံကြီးရဲ့အနေအထားကိုကြည့်ပြီးတော့ကျွန်တော်ချောက်ပြောနေလို့တော့မရဘူးကျွန်တော်ကိုယ်တိုင်လည်းတိုက်ပွဲဝင်နေအချိန်ကိုရောက်ရမယ်ဒါကြောင့်ဘုံမှာဖြစ်ဆောက်ဖို့အကောင်းဆုံးဒင်းလာဖြစ်တဲ့လက္ခဏာသူဒင်းလာရဲ့လက္ခဏာဖြစ်တဲ့မှာပေါ်ပေါက်လာတဲ့ဒင်းလာအမျိုးသားပါလို့ဆိုတော့ ီသူသိရင်ဂျန်နီစမ်ခေါ်တဲ့တိုက်ပွဲဝင်တဲ့လားငါတာဖြစ်မယ်အဲ့တော့ဒင်းသာချံများဟာတိုက်ပွဲဝင်သွားဖို့လူရဲအဲ့လူမှသာနေဒီဒင်းသာဘလော့ခ်ဖင်ဘာစာကျွန်တော်ရနိုင်မယ်လို့ကျွန်တော်အဲ့လိုပဲစားတယ်လို့
တရင်းသာဆရာကြီးဟန်တာဝရီဦးဝင်းတင်တက်ရှိထင်ရှားရှိစဉ်က RFA ကိုပြောဆိုခဲ့တဲ့သူ့ရဲ့အယူအဆတချို့ကိုကောက်နှုတ်တင်ပြလိုက်တာပါခင်ဗျာ